မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ခွင့်မရှိအောင်ကာစီးထားတဲ့ဥပဒေက2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်59စာလုံးဖြစ်နေတဲ့အတွက်အဲ့ဒီပုံမှန်ကိုဖျက်သိမ်းပေးဖို့ဒါမှမဟုတ်ပြင်ဆင်ပေးဖို့ဆိုပြီးမြန်မာနိုင်ငံမြို့ရွာတော်တော်များများမှာလွန်ခဲ့တဲ့လအတော်ကြာကလေးကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ကတော့ပုံမှန်59စာလုံးကိုပြင်ဆင်ဖို့ပြောတာဟာသူကိုယ်တိုင်သမရဖြစ်ရေးဆိုတာထက်နိုင်ငံသားအလုံးတန်းတို့အခွင့်အရေးရရှိစေခြင်းနဲ့အတွဲလို့ဟောပြောပွဲတွေမှာပြောလို့ရှိပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးမှာသမရနဲ့သူသမရတာဝန်ထမ်းဆောင်မဲ့သူတွေဟာကိုယ်တိုင်ပဲဖြစ်ဖြစ်မိဘတဦးဦးကပဲဖြစ်ဖြစ်သားသမီးခင်မွန်းတဦးဦးကပဲဖြစ်ဖြစ်နိုင်ငံသားဒါမှမဟုတ်နိုင်ငံသားကနေအကျိုးကျေးဇူးရနိုင်သူမှဖြစ်စီရလို့ဖော်ပြတာပါပဲဒီပုံမှန်ကြောင့်နိုင်ငံအတွက်နှိမ့်နာမှုတွေဖြစ်လာနိုင်တယ်လို့နိုင်ငံရေးကျင်းသားဟောင်းဆရာတော်ဦးဇဝနာကယူဆပါတယ
်တကယ်တော့59စာလုံးဆိုတာမြန်မာနိုင်ငံမှာပေါ်ပေါက်မှုတွေအခြေခံဥပဒေနှစ်ခုရှိတယ်1948ခုနဲ့1984ခုနှစ်ခုလုံးမှာဒီပုံမှန်ဟာမပါဘူးဒီ2008ခုနှစ်အချိန်ဥပဒေမှာတည်ကြပါလာတဲ့ပုံမှန်ဖြစ်တဲ့အခါကျတော့ဘာဖြစ်နိုင်လဲဆိုရင်တကယ်မြန်မာနိုင်ငံသားပညာအရေးရှင်ရှိနေတဲ့နိုင်ငံသားအထွေထွေတွေလည်းရှိနေတဲ့လူတွေရဲ့ခေါင်းဆောင်ဖြစ်ခွင့်ဆိုတဲ့ဥစ္စာကလုံးဝပျောက်ဆုံးသွားဖြစ်မှာဒေါ်စုတယောက်တည်းကိုရည်ရွယ်ပြီးတော့သူပြောလို့မရဘူးဒေါ်စုလိုအရေးရှင်ရှိတဲ့လူတွေနောက်ဘလောက်ပဲပေါ်လာပေါ်လာမြန်မာနိုင်ငံကမ္ဘာအဆင့်တန်းမီတဲ့ကောင်းဆောင်မှုကိုပထမရတော့မယ်လို့ဒီပုတ်ဆောင်မပြင်းရဖြစ်အဲ့လိုအခွင့်အရေးဆုံးရှုံးသွားနိုင်တယ်ပေါ့နော
်။ရခိုင်မျိုးသားကွန်ရဲ့ကောင်းဆောင်ကိုတင်ထူးအောင်ကတော့နိုင်ငံအတွက်လုံခြုံရေးရှုထောင့်အရာဒီပုံမှန်ရှိတင်တယ်လို့ဆိုပါတယ
်။နိုင်ငံတော်ပေါ်မှာကျေးဇူးတင်တာစောင့်ပြီးရဖို့ဆိုတဲ့တိစာမျိုးတွေနောက်ပြီးတော့ဒီနိုင်ငံသားအစိုးရရဲ့လက်အောက်ခံမဖြစ်ရဘူးဆိုတဲ့အချက်တွေဟာ50ကုန်ဖွဲ့စည်းပုံမှန်နဲ့ပြဋ္ဌာန်းခဲ့ပြီးသားဖြစ်တယ်ပေါ့နော်။အဲ့တော့ဒီလိုဖွဲ့စည်းပုံရှိတဲ့ဥပဒေရဲ့သဘောသဘောအတိုင်းဒီလိုရေးဆွဲတဲ့အတွက်ကြောင့်နိုင်ငံသားတဦးတယောက်ရဲ့ပေါ့နော်လုံးပိုင်ခွင့်နဲ့အခွင့်အာဏာတွေလွတ်လပ်ပိုင်ခွင့်တွေဆုံးရှုံးကောင်းဆုံးရှုံးသွားနိုင်တယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားလူချင်းနဲ့အမျိုးသားကျိုးစီးပွားကျွန်တော်တို့နိုင်ငံရဲ့အမျိုးသားလုံးနဲ့ဆိုင်တဲ့အရေးကြီးစားဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီ59စာလုံးကိုကျွန်တော်ကတော့ပေါ့နော်ကျွန်တော်တို့နိုင်ငံရဲ့ကျိုးစီးပွားအတွက်ပေါ့နော်ကျွန်တော်တို့အပြင်းပြင်းမှုလို့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဒီအားနဲ့ပတ်သက်ပြီးတော့အဲ့တော့ကျွန်တော်တို့ဒီ59စာလုံးကိုပြင်လိုက်ရင်ကျွန်တော်တို့အားနေချက်အားသာချက်တွေလည်းကျွန်တော်တို့တစ်ဖက်မှာရှိတယ်။အဲ့တော့ပြင်လိုက်ခြင်းအပြင်ကျွန်တော်တို့ဥပမာဒေါ်ဆန်းစုကြည်တို့လိုအရေးရှင်းတဲ့အရေးတွေးပြွားတဲ့ပုံကိုယ်တွေကျွန်တော်တို့နိုင်ငံအတွက်ပေါ့နော်ညှို့လင့်စရာတွေအများကြီးဖြစ်လာနိုင်တဲ့အနေအထားမျိုးကျွန်တော်တို့ရှိတယ်တစ်ဖက်မှာ။ဒါပေမဲ့တဦးတယောက်တဲ့ဖွဲ့စည်းပုံရှိတဲ့ဥပဒေကိုပြင်ပြေးရမယ်ဆိုတဲ့အချက်ဟာအများကြီးအချိန်ယူပြီးတော့စဉ်းစားရမယ့်ဒိစရဖြစ်တယ်
။ရန်ကုန်မြို့ကအလုံသမားခွင့်ရေးလှုပ်ရှားသူရှင်းနေဦးထေကတော့လုံခြုံရေးရှုထောင့်အရဆိုရင်အရင်ကပြဋ္ဌာန်းခဲ့မှုတဲ့59အခြေခံဥပဒေတွေကအနေအထားလောက်ပဲဖြစ်သင့်ပြီးလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်လာတဲ့အခုခေတ်လိုအချိန်ခါမှာတော့နိုင်ငံသားတိုင်းတန်းတူအခွင့်အလမ်းရှိတဲ့ဥပဒေမျိုးပဲပြဋ္ဌာန်းသင့်တယ်လို့ဆိုပါတယ်
သမရဖြစ်ခွင့်ရည်ချင်းနဲ့ဒုသမရဖြစ်ခွင့်ရည်ချင်းနဲ့ပတ်သက်လို့59စာလုံးမှာပြဋ္ဌာန်းချက်တရားဘောင်ကကျင်းနေတာဒီနေ့ကာလမှာအားလုံးသိကြတဲ့အမျိုးသားပြန်လဲတက်မြရေးတို့ဒီမျိုးစီးဝင်ကူပြောင်းရေးတို့ပြင်ပြောင်းလဲလုံနေတဲ့ကာလမှာဒီပုံမှားကအဲ့ဒီမှန်းချက်တွေနဲ့လည်းမကြိုက်ဘူးပေါ်တာပေါ့နော်အဲ့ကျဖွဲ့စည်းပုံကအတိုင်းကြီးပဲလုံခြုံရေးပဲအပြည့်ပြည့်ဒီအမျိုးသားရေးပြည့်ပြည့်မတင်ဘူးဆိုရင်တတ်မှတ်ပြဋ္ဌာန်းတာကိုကျွန်တော်လက်ခံပါတယ်အထူးသဖြင့်ဒီ59ဖွဲ့စည်းပုံမှာလည်းပါပါတယ်အဲ့လိုမြန်မာနိုင်ငံလူကြီးများတဲ့နိုင်ငံတွေမှာနေရယ်နေကျအောက်ကနေပေါ့လွတ်တက်တဲ့နိုင်ငံထူထောင်တဲ့အခြေအနေမှာဒီတိုင်းသမားဩဇာကနေမပါအောင်ဆိုတော့အဲ့ဒီက59ဖွဲ့စည်းပုံမှာပြဋ္ဌာန်းခဲ့တာဖြစ်ပါတယ်84ဖွဲ့စည်းပုံမှာလည်းအလားတူပဲဒီ2008ဖွဲ့စည်းပုံကြတော့ပုဂ္ဂိုလ်တူဦးတယောက်အတွက်59စာလုံးကရည်ရွယ်ထားတာကျွန်တော်တို့ဖတ်ကြည့်လိုက်တာနဲ့လည်းသိပါတယ်အဲ့လိုအနေထားဖြစ်လာတဲ့ခါကျတော့အဲ့ဒါပေါ်မှာပြည်သူလူထုကမကြေမနက်ဖြစ်တော့ပြည်သူလူထုရဲ့ဌာနအရာတောင်းဆိုကြတာဖြစ်ပါတယ်အဲဒီမျိုးစီအသူပြောင်းရေးကိုဟိုလိုလားမယ်ဆိုရင်ဒါပြင်ဆင်ပေးတဲ့ပုံမှာဖြစ်တင်ပါတယ်အဲကျတော့59ဖွဲ့စည်းပုံကပါတဲ့အတိုင်းရထားပေးရင်ဒါတင်ပါတယ်ခုက59ဖွဲ့စည်းပုံ84ဖွဲ့စည်းပုံနဲ့အဲဒီကလက်ခံထားတဲ့ဘောင်နဲ့ကြော်ပေါ်ထည့်သွင်းလာတာဖြစ်တယ်ဒီနိုင်ငံတကာမှာပေါ့နော်သမရရဲ့အရေးရှင်သမတ်တက္ကမနိုင်ငံတိုင်းမှာဘာသာဆိုလူမျိုးပေါင်းစုံနေထိုင်ကြတဲ့ဖြစ်လာတာပေါ့နော်အဲလိုပြည်ပြန်းတဲ့အနေမှာတိုင်းပြည်သူမှနေထိုင်ကြတဲ့ဘာသာဆိုလူမျိုးပေါင်းစုံကလည်းဒီသတ်မှတ်ထားတဲ့ဥပဒေနဲ့ညီနိုင်ငံသားဖြစ်မှဆိုရင်သူကလည်းရုပ်ခေတင်မြောက်ခွင့်အခွင့်အရေးတွေတန်းလို့ရတဲ့လားပေါ့နော
်တကယ်လို့ဒီပုံမှန်59စာလုံးကိုမပြင်ဆင်ဘူးဆိုရင်တိုင်းပြည်မှာဘာဖြစ်လာနိုင်မလဲဆိုတော့ဆရာတော်အရှင်ဇဝနာကအခုလိုမိန့်ပါတယ
်မပြင်းဘူးဆိုပဲဒီတိုင်းတောင်းရင်တော့စေအန္နာရှင်တွေရဲ့အလိုကြလူကလွယ်ပြီးတန်တဲ့လူတယောက်မှတိုင်းပြည်ကောင်းဆောင်ဖြစ်လာနိုင်တော့မှာမဟုတ်ဘူးအဲတိုင်းပြည်ကောင်းဆောင်ဖြစ်လာနိုင်မှာမဟုတ်တော့ဆိုရင် ရေချင်းရှိတဲ့လူတွေရဲ့ခေါင်းဆောင်မှုကိုမရတဲ့ဒီတိုင်းပြည်ကဘယ်တော့မှလည်းနလန်ထူလာနိုင်မှာမဟုတ်ဘူးเนาะအဲ့တော့တိုင်းပြည်ကကမ္ဘာမှာအနောက်ကျမြေနောက်ကျနေတဲ့ဥစ္စာကနေဘယ်တော့မှဒီဆင်းရဲဒွင်းရက်နေရောလုံးလောက်နိုင်မှာမဟုတ်ဘူ
းလွတ်တော်ကောမဒီတစ်ခုဖြစ်တဲ့ဖွဲ့စည်းပုံပစ္စည်းအကောင့်ထဲပုံမှုကောမဒီကသမရတူသမရအရေးချင်းဆိုင်ရာပုံမှန်50ကိုစလုံးကိုမပြင်ဖို့မဲခွဲဆုံးဖြတ်ထားတာနဲ့ပတ်သက်လို့နိုင်ငံရေးနဲ့ဥပဒေလောကသားတချို့ရဲ့သဘောထားအမြင်တွေကိုတင်ပြလိုက်တာပါခင်ဗျ